ရခိုင်ပြည်နယ်အတွင်းဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေကြောင့်ထွက်ပြေးလာကြတဲ့ရိုဟင်ဂျာမွတ်စလင်တွေကိုဘင်္ဂလားဒေ့ရှ်နိုင်ငံကခိုလုံခွင့်ပေးဖို့အတွက် UNHCR ကုလသမဂ္ဂဒုက္ခသည်များမှမင်းကြီးရုံးကတိုက်တွန်းနေပါတယ်OACHR လို့ခေါ်တဲ့ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးကလည်းမွတ်စလင်ဒုက္ခသည်တွေအတွက်နေဆက်တွေကိုဖွင့်ပေးဖို့ဘင်္ဂလားဒေ့ရှ်ကိုတိုက်တွန်းထားပါတယ်။ဒီအကြောင်းဂျနီဗာမြို့မှာရှိတဲ့ဒီ UNHCR ရုံးချိုးကနေ VOA သတင်းတော်လီဇာရှရိုင်းပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုကျော်လွင်ကနေပြောပြမှာဖြစ်ပါတယ်
။ရခိုင်ပြည်နယ်တွင်းဖြစ်ပွားနေတဲ့တင်းမာမှုတွေဒုက္ခသည်ဥယျာဉ်တိုးပွားလာနေတဲ့အခြေအနေတွေကြောင့်မြမရေးကိုကုလသမဂ္ဂလူညွေးကောင်စီမှအရေးပေါ်စီဝေးခေါ်ယူကျင်းပဖို့ရှိနေပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရဲတပ်ဖွဲ့ဝင်ကင်းစခန်း30လောက်ကိုရိုဟင်ဂျာလက်နက်ကိုင်တွေကတိုက်ခတ်ခဲ့ပြီးနောက်ပိုင်းပြီးခဲ့တဲ့ကြာသပတေးနေ့နောက်ပိုင်းကစလို့မြန်မာနိုင်ငံထဲကလူ 9,200 လောက်ဘင်္ဂလားဒေ့ရှ်နိုင်ငံထဲကိုဝင်ရောက်ခဲ့ကြတယ်လို့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကသတင်းတွေထုတ်ပြန်ပါတယ်။မြန်မာစစ်တပ်ရဲ့နှိပ်စက်မှုကိုစိုးရိမ်ပူပန်ပြီးတော့ထွက်ပြေးလာကြတဲ့ထောင်နဲ့ချီတဲ့လူတွေဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ကပ်ရဲ့မြန်မာဘက်ချမ်းနေဆက်တလျှောက်မှာပိတ်မိနေကြတယ်လို့UNHCR ကပြောပါတယ် UNHCR ရဲ့ပြောခွင့်ရပုဂ္ဂိုလ် Adrian Edwards VOA ကိုပြောတာကတော့သတင်းတွေမျိုးမျိုးထွက်ပေါ်နေတာတွေကိုအတိပြုချက်မပေးနိုင်ဘူးဆိုပေမဲ့လည်းနေဆက်တလျှောက်မှာဒုက္ခသည်တွေနေရာတော်တော်များများမှရှိနေပြီး UNHCR ဝန်ထမ်းတွေကအဲ့ဒီဒုက္ခသည်တွေရှိတဲ့နေရာတိုင်းကိုမရောက်နိုင်ဘူးဖြစ်နေတယ်လို့ဆိုပါတယ
် Clearly there are people fleeing safety and needing refuge and need access.Of course we're in touch with the Bangladeshi authorities.
လုံညိုရကိုထွက်ပြေးလာကြတဲ့လူတွေအတွက်ခူလုံခွင့်နဲ့သူတို့နဲ့တွေ့ဆုံနိုင်ဖို့လိုအပ်နေတယ်ဆိုတာကတော့ရှင်းပါတယ်။ Bangladesh အနာပိုင်းတွေနဲ့လည်းကျွန်တော်တို့ထိတွေ့ဆက်ဆက်နေပါတယ်။လက်ရှိအခြေအနေတွေအရကျွန်တော်တို့မြင်ရတာကတော့ဖြစ်စဉ်တွေကစနစ်တကျအကွက်ချပြီးလုံနေပုံမရပါဘူး။မြန်မာနိုင်ငံဘက်ခြမ်းကနေဆက်တွေမှာရောက်နေကြတဲ့သူတွေကိုကူညီဖို့နဲ့တွေ့ဆုံခွင့်လည်းကျွန်တော်တို့မှလောလောဆယ်မရှိသေးပါဘူး။
ရခိုင်ပြည်နယ်အတွင်းတိုက်ခိုက်မှုတွေကြောင့်သေဆုံးသူတွေနဲ့ဒဏ်ရာရသူတွေယာနဲ့ထောင်နဲ့ချီပြီးရှိတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာကိုလည်း UNHCR ဘက်ကဒီသတင်းတွေမှန်မှန်အတိမပြုတ်နိုင်ဘူးလို့ UNHCR ပြောခွင့်ရပုဂ္ဂိုလ်ကဆိုပါတယ
် We've seen different reports of number of fatalities including statements that have been made by the Myanmar authorities
မြန်မာနိုင်ငံထုတ်ပြန်တဲ့ကြေညာချက်တွေအပါအဝင်ထိခိုက်သေးခြင်းဒဏ်ရာရတဲ့လူအရေးအတွက်နဲ့ပတ်သက်ပြီးသတင်းတွေအမျိုးမျိုးထွက်နေတာကိုကျွန်တော်တို့တွေ့ရပါတယ်ကျွန်တော်တို့ကဒီသတင်းမှန်မှန်ကိုအတည်ပြုနိုင်တဲ့အနေအထားမရှိပါဘူးကျွန်တော်တို့ကနေဆက်တွေကိုဖွင့်ပေးဖို့မြစ်တာရက်ခံနေတာပါထွက်ပြေးလာသူတွေလုံခြုံတဲ့ခိုလုံခွင့်တွေရဖို့ကတိတ်ပြီးအရေးကြီးတယ်လို့ကျွန်တော်ထင်ပါတယ
်ပြီးခဲ့တဲ့နှစ်အောက်တိုဘာလတုန်းကရိုဟင်ဂျာလက်နက်ကိုင်တွေရဲ့လက်ချက်နဲ့ရဲတပ်ဖွဲ့ဝင်9ဦးသေဆုံးခဲ့ရပြီးလူတွေအများပြားထွက်ပြေးခဲ့ရပြီးတဲ့နောက်ပိုင်းအခုနောက်ဆုံးဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေကတော့အဆိုးရွားဆုံးပါပဲပြီးခဲ့တဲ့6လအတွင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံထဲကိုထွက်ပြေးလာတဲ့သူပေါင်း7,900 လောက်ရှိတယ်လို့ IOM လို့ခေါ်တဲ့နိုင်ငံတကာရွှေပြောင်းခြေချသူများကူညီပေးရေးအဖွဲ့ကဆိုပါတယ် OHCHR လို့ခေါ်တဲ့ကုလသမဂ္ဂလူ့ခွင့်ဆိုင်ရာမဟာမင်းကြီးဇာယီအယ်ဟူဆိန်ကလည်းရခိုင်ပြည်နယ်ကအခြေအနေတွေနဲ့ဆိုင်တဲ့ကြေညာချက်တစ်စောင်ကိုမနေ့တုန်းကထုတ်ပြန်ခဲ့ပါတယ်သူ့ရဲ့ကြေညာချက်ထဲမှာလုံခြုံရေးရဲတပ်ဖွဲ့ဝင်တွေကိုတိုက်ခတ်တဲ့သူတွေနဲ့ရဲသူရဲသားတွေကိုတိုက်ခတ်တဲ့သူတွေကိုတရားဥပဒေနဲ့ညီရေးယူရမှာဖြစ်တဲ့အကြောင်းနိုင်ငံတကာလူ့ခွင့်ရေးဥပဒေတွေကိုအလုံးကအပြည့်အဝလေးစားပြီးလိုက်နာရမှာဖြစ်တဲ့အကြောင်းထိခိုက်ပျက်စီးမှုတွေနှဲပါအောင်လုံခြုံရေးတပ်ဖွဲ့ဝင်တွေအနေနဲ့မတရားသဖြင့်အင်အားတွေတုံးတာတွေမလုပ်ကြဖို့အာဏာပိုင်တွေဘက်ကညွှန်ကြားချက်တွေကိုရှင်းရှင်းလင်းလင်းထုတ်ပြန်တဲ့အကြောင်းလူတွေရဲ့ဘဝရှင်သန်ခွင့်ကိုလည်းလေးစားဖို့လိုအပ်ကြောင်းအင်အားအလွန်ကျွံတုံးတဲ့သူတွေကိုအရေးယူဖို့နဲ့ထိခိုက်ပျက်စီးမှုတွေရှိတဲ့နေရာတွေမှာလူသားချင်းစာနာတဲ့အကူအညီတွေကိုရောက်နိုင်မှုအာဏာပိုင်တွေဘက်ကစီစဉ်ပေးဖို့လည်းတိုက်တွန်းတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးဇာယီအယ်ဟူဆိန်ရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်